အင်းစိန်ကျင်းတော်မှာထိမ့်သိမ်းခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးနဲ့ပတ်သက်လို့သူတို့နှစ်ဦးကိုအရေးယူခဲ့တာဟာဥပဒေအရမှားယွင်းမှုပြဖြစ်တယ်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်း၈ဖွဲ့ကတုံ့တက်ရေးသားထားတဲ့အစီရင်ခံစာကိုတမရဦးဝင်းမြင့်ကိုယ်တိုင်လက်ခံခဲ့တယ်လို့သူကိုယ်တိုင်လည်းဖတ်ရှုမှာဖြစ်တဲ့အကြောင်းတုတ်ပြန်ပြောဆိုခဲ့တယ်လို့မြန်မာဂျာနယ်လစ်ကွန်ရက် MJN က VOA ကိုပြောပါတယ်။နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့နိုင်ငံတော်တမရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်များဆွေးနွေးတွေ့ဆုံပွဲမှာအဲ့ဒီအစီရင်ခံစာကိုတမရကိုတရက်ပေးအပ်နိုင်ခဲ့တာလည်းဖြစ်ပါတယ်။မှန်ရင်ချင်းနိုင်ငံအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အမှုစီရင်ချက်ချခဲ့တာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့သုံးသပ်ချက်သဘောထားကိုပထမဆုံးအချိန်တမရဦးဝင်းမြင့်စီကိုတိုက်ရိုက်တင်ပြခဲ့တာဖြစ်တယ်လို့ပြောရမှာပါ။ MJN မြန်မာဂျာနယ်လစ်ကွန်ရက်အပါအဝင်မြန်မာသတင်းမီဒီယာအဖွဲ့အစည်းစုစုပေါင်း၈ဖွဲ့ကနေတုံ့တက်ရေးသားထားတဲ့အစီရင်ခံစာကိုတောက်ကြနေကသမရဦးဝင်းမြင့်လက်ထဲပေးရခဲ့တာနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲဖက်အတူရေးမှုတက်လဲဖြစ် MJN ကိုစတင်တည်ထောင်သူလဲဖြစ်တဲ့ဦးမြင့်ကျော်က VOE ကိုအခုလိုပြောပါတယ
်။သမရကိုပြေးပြီးတော့သူကတော့ဖတ်ကြည့်မယ်ပေါ့နော်။ဒီဘက်ကပြည်ရဲ့ဆောင်ခင်ရကလည်းဟိုဒါရင်ဒီမှာဒီရည်ရည်ပါတော့နော်ဟိုဒီမိသားစုကပြည်ရဲ့ဆောင်နဲ့ပါပြီးရပေါ့နော်အကြောင်းအရာလေးအတိအကျရေဟိုဘယ်လိုရည်ရကျွန်တော်မသိဘူးအဲ့ဒီကျွန်တော်တို့ပြည်ရဲ့ဟာမျိုးပါတယ်အဲ့ဒါကိုပြည်စပ်ပြည်ပြီးလဲနောက်မှလက်ပိတ်တော့ကြတာကမှပြောပြရတယ်ပေါ့နော်ဆိုတော့ဒီကတ်တာမယ်ဆိုတဲ့ဟာမျိုးဒီဖတ်ကြည့်တော့ပေါ့နော်အဲ့ဒီတော့မျိုးပြောဆိုရပါလိမ့်
ရိုက်တာသတင်းတောက်တွေအနေနဲ့အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်ခဲ့ခြင်းမရှိသလိုသတင်းမီဒီယာကျင့်ဝတ်အရာလည်းအမှားကျူးလွန်ခဲ့ခြင်းမရှိကြောင်းအစီရင်ခံစာမှာတုံ့တက်ရေးသားထားတာကိုဦးမြင့်ကျော်ကအခုလိုရှင်းပြပါတယ်
။ဟောလျှို့ဝှက်ချက်ဥပဒေကိုကျင့်ဝတ်ချိုးဖောက်တဲ့ဟာဘာမှမရှိဘူးနော်။သူတို့ကတကယ်တော့ဟိုလူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့ဒီအဖြစ်ချက်ကိုသင်ပြဖို့သတင်းရေးဖို့ကြိုးစားတဲ့ဒါလည်းဖြစ်တယ်။နောက်တစ်ခုကတော့ဥပဒေကြောင်ရဒီအမှုကိုအတော်အောင်ကြည့်ရခြင်းနဲ့စပြီးတော့ဘန်းကြီးရင်ကကျဲဆိုးတဲ့ဆွဆွဲကြက်ကတခြားတကယ်မိကြတဲ့ဟာမှာလုံးဝလွယ်သွားပြီးတော့တခြားဟာနဲ့နှုတ်စောက်တဲ့ကဖုန်းနံပါတ်တို့လိုတခြားတော့ဟာနဲ့ပြင်ကြတယ်မှာဒါကြောင့်ပြည့်စီတယ်ဆိုချာဆိုတော့ဒီဟာလေဟိုရှင်းနေတော့လည်းလုံးဝမမြင်တဲ့ဟာတမန်လူတယောက်တော့မပြီးနိုင်တဲ့ကိစ္စပါနော်ဆိုပေမဲ့ဒါလည်းဥပဒေကြောင်ကပြောရတယ်ပေါ့နော
်တမန်တော်ဦးဝင်းမြင့်ကိုယ်တိုင်လည်းသမရယာဒူးတာဝန်ကိုစတင်ထမ်းဆောင်ခြင်းနိုင်ငံတော်ကိုပြောခဲ့တဲ့မိန့်ခွန်းမှာတရားဥပဒေစိုးမိုးရေးတရားမျှတမှုရှိရေးကိစ္စကိုအဓိကဆောင်ရွက်မှဖြစ်တယ်လို့ကတိပေးပြောဆိုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှ204ကကြီးပြဋ္ဌာန်းတဲ့အရာရိုက်တာသတင်းတော်နှစ်ဦးလုံးကိုသမရရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့ချက်ချင်းလွှတ်ပေးဖို့အခွင့်အာဏာရှိနေကြောင်းအကျိုးဆောင်ရှိနေဖွဲ့ကလည်းထောက်ပြထားပါတယ်။တစ်ဖက်မှာလည်းကုလသမဂ္ဂအမေရိကန်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလူငယ်ချမ်းသာခွင့်နဲ့အမြန်ဆုံးလွှတ်ပေးဖို့မြန်မာအစိုးရကိုဖိအားပေးတောင်းဆိုနေတာပါ။ဒါပေမဲ့လည်းတောက်ကြနေကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရိုက်တာသတင်းတော်နှစ်ဦးအနေနဲ့အယူခံတင်ထားပြီးဖြစ်တဲ့အတွက်တရားရေးကိစ္စမှာအုပ်ချုပ်ရေးဘက်ကဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းသမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကပြောသွားပါတယ်။သမရကနေလူငယ်ချမ်းသာခွင့်ချက်ချင်းပေးလိုက်မယ်ဆိုတဲ့မျှော်လင့်ချက်တော့မရှိသေးကြောင်းဦးမြင့်ကျော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ချက်ချင်းတော့ချက်ချင်းလုံးမယ်လို့တော့လည်းကျွန်တော်တို့မျှော်လင့်တာအတူတော်လဲဟိုဒီဘက်ကဒရင်းနောက်တွေနေနဲ့အချင်းမရှိဆဲဟာရင်အဲ့ဒီဟာကိုထည့်သွင်းစဉ်းစားပြီးတော့မဖြစ်တဲ့ပြစ်ဒဏ်ပြန်တုံ့တက်ဖို့ပေါ့နော်။ဒီချက်ချင်းကိုလွတ်ပေးဖို့ဆိုတဲ့ဟာမျိုးတော့လက်တွေ့မှာမဖြစ်နိုင်ဆဲဟာမဖြစ်နိုင်ဆိုအကြောင်းကြောင့်ပေါ့နော်။ကျွန်တော်တို့ကသဘောပေါက်တယ်။အတူတော်လဲဒီကိစ္စမှာဒီပြည်နယ်ဒီပတ်ကဒီလိုဖြစ်တယ်နဲ့ဒီလိုပုံမှန်နေလဲဆက်ဆံကြအကြောင်းရှိဘူးဆိုတော့သူတို့မှာမှာရင်းလုံးကိုလောက်တာတာဖြစ်တဲ့ဆွေဟာမျိုးတော့ကျွန်တော်တို့ကပြင်ပြအောင်ပေါ့နော
်ဘလို့အကြောင်းကြောင်းနေကြောင်းသမရဘက်ကလူငယ်ချမ်းသာခွင့်ပေးဖို့ကြံ့ကြာနေရတလဲဆိုတာအတိအကျမပြောပေမဲ့အချိန်တိုင်းတာတစ်ခုရောက်လာရင်တော့အရက်သားသမရတအုပ်အနေနဲ့ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းဦးမြင့်ကျော်ကဆိုပါတယ်နိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတစီကိုတင်ပြခဲ့တဲ့သုံးသပ်ချက်မှာတော့ဥပဒေရှုထောင့်နဲ့မီဒီယာရှုထောင့်ဆိုပြီးတော့နှစ်ပိုင်းခွဲပြီးဖော်ပြထားပါတယ်။အမှုမှာအရေးကြီးဆုံးတက်တည်ဖြစ်ခဲ့တဲ့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်တွေကိုတရားရုံးတော်ကနေလက်ခံသုံးသပ်ခြင်းမရှိခဲ့တယ်လို့ တရလိုရဲတပ်ဖွဲ့ဘက်ကထွက်ဆိုချက်တွေဟာရှင်းအောင်မညီမှန်ကန်မှုမရှိတဲ့အပြင်ရိုက်တာတရင်တော်နှစ်ဦးကိုဖမ်းဆီးစဉ်ရခိုင်ပြည်နယ်မြောက်ပိုင်းတရင်ကိစ္စဖြစ်ပေမဲ့တကယ်တမ်းထောင်ဒဏ်အမိန့်ချမှတ်တဲ့အခါမှာအဲ့ဒီဆွဲချက်ပါဝင်ခြင်းမရှိတဲ့အပြင်အခြားမဆိုင်တဲ့အချက်လက်တွေနဲ့လိုရာဆွဲပြီးအပြစ်ပေးအရေးယူခဲ့တာထင်ရှားကြောင်းဖော်ပြထားပါတယ်။မီဒီယာရှူဒေါင်အရဆိုရင်လေကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာ professional media ကျင့်ဝတ်နဲ့အညီရေးသားဖော်ပြခဲ့ကြတာဖြစ်တယ်လို့မြန်မာသတင်းမီဒီယာအဖွဲ့အစည်းတွေကသုံးသပ်ပါတယ်ရှင်။